Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ် March 28ရက်တောက်ကြာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာညနေခင်းပါခင်ဗျာအခုညနေခင်းနိုင်ငံတကာသတင်းနဲ့သတင်းတွေကိုမတ်စုမြတ်မှုနဲ့အတူတင်ပြပေးမှာပါခင်ဗျာရခိုင်ပြည်နယ်စစ်တွေမြို့မှာနိုင်ငံတကာ NGO အဖွဲ့ရဲ့ရုံးတွေနေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာလက်မှတ်တွေပေါ်မှာကင်းလှည့်နေကြပါတယ်အရင်တုန်းကဂျိုရူးကနေလာတွေ့ရှိထားတဲ့မလေးရှားခီးတဲ့လေရင်အပြည့်ရဲ့အစိတ်အပိုင်းတွေကိုအခုဆိုရင်ရှာဖွေရေးလေရင်ပေါ်ကနေစပြီးတော့တွေ့ရှိခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်ကိုရီးယားစစ်ပွဲကာလအတွင်းတည်ဆုံခဲ့တဲ့ယာနဲ့ချီတဲ့တရုတ်စစ်သားတွေရဲ့ရုပ်ကျွင်းတွေကိုတရုတ်နိုင်ငံကတောင်ကိုရီးယားကပြန်ပြီးတော့ပို့ပေးလိုက်ပြီးဖြစ်ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါဦးဆက်မိုးရေရခိုင်ပြည်နယ်စစ်တွေမြို့မှာမနေ့ကနိုင်ငံတကာ NGO ရုံးတွေကိုဒေသခံတွေကအကြမ်းဖက်ဖျက်ဆီးခဲ့ကြပေမဲ့အခုချိန်ထိပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူတာမျိုးတွေမရှိသေးပါဘူးအဲ့
လိုဖမ်းတာလည်းမရှိဘူးဘောလုံးကျတော့ကျွန်တော်တို့လည်းဟိုဘောလုံးဒီတောင်ဝင်းချက်တွေပေါ်မှာပေါ်တင်ကြတာလည်းရှိသေးတယ်ကျွန်တော်ကလို့တခြား
စစ်တွေမျိုးရဲရရှိတူပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်ဒီအကြမ်းဖက်မှုဖျက်ဆီးတာတွေနဲ့ပတ်သက်လို့လည်းနိုင်ငံတကာအဖွဲ့အစည်းတွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာလည်းတင်ပြပေးမှာပါတခါဒီရေးခင်းကြောင့်ကချင်လူမျိုးရေးဖွဲ့ KIO နဲ့တွေ့ဖို့မြန်မာတရုတ်နယ်စပ်လိုက်စာကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွေ့အေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ရဲ့အစီအစဉ်တွေပြောင်းလဲလိုက်တဲ့အကြောင်းလဲကြားရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝီနဲ့မဆုမြတ်မှုတို့ကပြောပြပေးပါအောင်ရှင
်ရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့နိုင်ငံတကာ NGO အဖွဲ့တွေရဲ့ရုံးတွေနေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရဲနဲ့စစ်တပ်တပ်ဖွဲ့ဝင်တွေဟာလမ်းမာတွေပေါ်မှာကင်းလှည့်နေကြပါတယ်။ဒါပေမဲ့အခုချိန်ထိတော့ပြစ်မှုကျူးလွန်တဲ့သူတွေကိုဖမ်းဆီးအရေးယူတာမျိုးမရှိသေးဘူးလို့စစ်တွေမြို့ကရဲတပ်ဖွဲ့ကပြောပါတယ်။ဗိုလ်ထူးနေအခင်းဖြစ်ပွားချိန်ရဲတပ်ဖွဲ့ကမိုးဘော်ကိုတနတ်ထောင်ပြီးတော့ဖောက်ခဲ့ရမှာမင်းကလေးငယ်တဦးတနတ်ထိမှန်ပြီးတော့တေဆုံသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဗိုလ်ထူးနေကြာသပတေးနေ့အတွင်းဒေသခံတွေဝန်ဝင်တိုက်ခိုက်ခဲ့ကြတဲ့အတွက် NGO ရုံးတွေနဲ့ဝန်တန်းနေအိမ်တွေတော်များများပျက်စီးသွားပြီးတော့အခုဆိုရင်မရှိမဖြစ်တဲ့လိုအပ်တဲ့အမှုတန်းတွေမှာအပကျန်သူတွေကိုရန်ကုန်ကိုရွှေ့ပြောင်းခဲ့တယ်လို့သိရပါဗျ။စစ်တွေမြို့မှာပုံမှန်144ထုတ်ပြန်ထားပြီးတော့ညနေ6နာရီကနေမနက်6နာရီအထိအပြင်မထွက်ချဖို့အမိန့်ထုတ်ထားတယ်လို့ဆိုပါတယ်။ဒီကနေ့တောက်ကြတွေမှာတော့အခြေအနေတွေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့စစ်တွေဒေသခံတွေကပြောပါတယ်ခင်ဗျာ။
ပြောင်းနေဆဲဖြစ်တဲ့မလေးရှားလေကြောင်းလိုင်းလေရင်ကိုအိန္ဒိယသမုတ်တရားရဲ့မြောက်ဖက်ရွှေ့ပြီးတော့ရှာနေတဲ့နေရာမှာအရာဝတ္ထုတွေကိုဩစတြေးလျလေရင်တွေပေါ်ကနေတွေ့ရှိခဲ့ပါတယ်။ပါသမြုပ်ရဲ့အနောက်ဖက်မိုင်1200လောက်ကအစ်စ်ပြောင်းရှာနေတဲ့နေရာမှာအရာဝတ္ထုတွေကို Orion ကင်းထောက်လေရင်ကနေတွေ့ရှိခဲ့တယ်လို့ဩစတြေးလျလေရေကြောင်းလုံခြုံရေးအာဏာပိုင်တွေကပြောပါတယ်။လေရင်ပေါ်ကနေပြီးတော့ရိုက်ကူးထားတဲ့ဓာတ်ပုံတွေကိုပြန်ပို့ပေးပြီးတော့အတည်ပြုနိုင်ဖို့လုပ်နေပြီလို့ရေကြောင်းလုံခြုံရေးဌာနရဲ့ Twitter စာမျက်နှာမှာဖော်ပြခဲ့ပါတယ်။အဲ့ဒီနေရာစီကိုစနေနေ့မတိုင်ခင်တော့သစ်မောတွေရောက်နိုင်မှာမဟုတ်ဘူးလို့လည်းပြောပါရယ်ပြောင်းနေတဲ့လေရင်ဟာအရင်ခံမှန်းထားတာထက်ပုံမြန်နဲ့နှုံးနဲ့ပြန်တန်းခဲ့ပုံရပြီးတော့လောင်စာကလည်းဆော့ပြီးတော့ကုန်သွားတဲ့အတွက်လေရင်ပြန်တန်းတဲ့အကွာအဝေးပို့ပြီးတော့တိုးခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကတွက်ချက်ခဲ့ပါရယ်အဲဒါကြောင့်ရှာဖွေနေတဲ့နေရာကိုအရင်ရှာနေတဲ့နေရာထက်မိုင်600ကျော်အရှိမြောက်ဖက်ကိုပြောင်းပြီးတော့ဒီကနေ့တောက်ကြနေမှာရှာဖွေခဲ့ကြပါရယ်လေရင်ပြောက်ရှာဖွေရေးအတွက်ရထားတဲ့သေးလွန်စားတွေထဲမှာအခုရရှိတဲ့ရေဒါအချက်အလက်တွေဟာစိတ်အချရဆုံးဖြစ်တယ်လို့ဩစတြေးလျရေကြောင်းလုံခြုံရေးဌာနအထွေထွေမန်နေဂျာဂျွန်ယန်းကပြောခဲ့ပါတယ်။အရင်ရှာနေတဲ့နေရာရှာဖွေနေတာဟာလည်းအလဟတာမဖြစ်ဘူးလို့သူကဆိုပါတယ်။ပင်လယ်ကြီးဟာရွေရှားနေတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကဂျိုရူဘော်ကနေတွေးခဲ့တဲ့အပိုင်းအစတွေကအခုနေရာသစ်မှာတွေးတာနဲ့တူနိုင်တယ်လို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကပြောပါတယ်။အရင်ရှာနေတဲ့နေရာနားမှာနောက်ထပ်အရာဝတ္ထုတွေမြင်ရတဲ့ဂျိုရူဓာတ်ပုံတွေကိုထိုင်းနဲ့ဂျပန်နိုင်ငံတွေကရရှိထားတယ်လို့လည်းဝန်ကြီးဟူစိန်ကပြောပါတယ်။မလာရှိရနေတဲ့ကပြောင်းနေတဲ့လေရင်ကိုရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာဘက်ဟာဝေးလံလွန်ပြီးတဲ့အပြင်ဒီရာသီဥတုကလည်းဆိုးတဲ့အတွက်အခုအချိန်ထိအရာဝတ္ထုတွေရှိနေနိုင်တဲ့နေရာစီကိုမရောက်နိုင်ကြသေးဘူးဖြစ်နေပါတယ်ရှင်
။ကိုရီးယားစစ်ပွဲကာလအတွင်းတည်ဆုံသွားခဲ့ကြတဲ့ယာနဲ့ချီတဲ့တရုတ်စစ်သားတွေရဲ့ရုပ်ကျွင်းတွေကိုတရုတ်နိုင်ငံကိုပြန်လည်ပို့ဆောင်ပေးလိုက်ပြီးဖြစ်ပါတယ်။400ကျော်ရှိတဲ့တရုတ်စေနာဝန်ထမ်းစစ်သားတွေရဲ့ရုပ်ကျွင်းတွေကိုတရားဝင်လွှဲပြောင်းပေးတဲ့အခမ်းအနားကိုတောက်ကြနေတောင်ကိုရီးယားနိုင်ငံအင်ချွန်နိုင်ငံတကာလေးစိတ်မှကျင်းပခဲ့တာဖြစ်ပါတယ်။ဒါဟာဆိုလို့ရှိရင်ပထမဦးဆုံးအဖြစ်မြောက်ကိုရီးယားနိုင်ငံကိုမဖြတ်ဖက်နဲ့တရုတ်စစ်သားတွေရဲ့ ရုပ်ကျွင်းတွေကိုပြန်လည်ပို့ဆောင်ပေးတာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါရခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအတွက်ပို့နေတဲ့တန်ချက်ကကားတွေနဲ့ဆက်လက်နေသောပစ္စည်းတွေကိုပါကစ္စတန်ကိုပေးမယ်ဆိုပြီးတော့ဖော်ပြခဲ့တဲ့သတင်းတွေဟာမမှန်ကန်ဘူးလို့အာဖဂန်မှာရှိနေတဲ့အမေရိကန်စစ်တပ်ကပြောလိုက်ပါတယ်။အာဖဂန်နစ္စတန်ကနေပြီးတော့ဘာပစ္စည်းကိုမှပါကစ္စတန်အတွက်ပေးမှာမဟုတ်တယ်လို့ပေးဖို့ကိုလည်းယူရချက်မရှိဘူးလို့အမေရိကန်စစ်တပ်ကကြာတာရင်းနေတော့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာဖဂန်ပြည်သူတွေနဲ့အာဖဂန်နိုင်ငံကလုံခြုံရေးတပ်တွေအတွက်ကိုအမေရိကန်ကအပြည့်အဝကတိကဝတ်တွေပေးထားတာဖြစ်တယ်လို့အာဖဂန်နစ္စတန်ကအမေရိကန်တပ်များရဲ့တပ်မှုကြီးဗိုလ်ချုပ်ကြီးဂျိုးဆက်ဒမ်ဖော့ကကြာတာရင်းတွေကပြောခဲ့ပါတယ်။အာဖဂန်နစ္စတန်မှာတုံးနေတဲ့မြေမြုပ်မိုင်းရန်ကိုခံနိုင်ပြီးတော့ခြုံခိုတိုက်ခိုက်မှုရန်ကနေကာကွယ်ပေးနိုင်တဲ့ MRAP ရှင်တထောင်နေရာတွေကတချို့ကိုပါကစ္စတန်ကိုပေးဖို့အမေရိကန်ကစဉ်းစားခဲ့တယ်လို့ဒီလာဇန်ပိုင်းကပဲအမေရိကန်အထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီကြားနာပွဲမှာဗိုလ်ချုပ်ကြီးဒန်ဖော့ကပြောခဲ့တာပါအမေရိကန်တပ်တွေကအာဖဂန်နစ္စတန်ကနေဆုတ်ခွာရင်စွန့်ထားခဲ့ရမယ့်ဒေါ်လာ9ဘီလီယံတန်ဖိုးရှိတဲ့တန်ကြာကကားတွေနဲ့တခြားပစ္စည်းကရိယာတွေကိုပန်ဒဂွန်ကနေပါကစ္စတန်ကိုပေးကောင်းပေးလိမ့်မယ်လို့ဒီလာဇန်မှာပဲဝါရှင်တန်ပို့စ်သတင်းစာတွေမှာဖော်ပြခဲ့ပါတယ်အမေရိကန်ကိုပြန်မတည်ခြင်းနဲ့စစ်သုံးပစ္စည်းတွေနဲ့ပတ်သက်လို့အမေရိကန်နဲ့ပါကစ္စတန်တာဝန်ရှိသူတွေဆွေးနွေးခဲ့ကြတယ်လို့သတင်းစာတွေမှာဖော်ပြခဲ့ပါတယ်ရှင
်။ VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခင်ဗျာ
VOA American တာမြန်မာပိုင်းအစီအစဉ်ကတောက်ကြနေညနေခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်ယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားနိုင်ငံအတွင်းသွတ်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့အတိအမှတ်မပြုတဲ့အကြောင်းဆုံးဖြတ်ချက်တည်းကကုလသမဂ္ဂထူထူညီလာခံကဆုံးဖြတ်ခဲ့တာဟာတံပြန်အကျိုးသက်ရောက်မှုတွေဖြစ်စေတယ်လို့ရုရှားကပြောဆိုလိုက်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ကြောင့်ယူကရိန်းနိုင်ငံရဲ့ပြည်တွင်းရေးတည်ငြိမ်အောင်ဆောင်ရွက်တဲ့နေရာမှာရှုပ်ထွေးမှုတွေသာဖြစ်စေလိမ့်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယူကရိန်းအစိုးရဟာသူ့ရဲ့ပြည်တွင်းရေးတင်းမာမှုဖြစ်နေတာကိုအာရုံပြောင်းတဲ့အနေနဲ့သူ့ရဲ့ပြဿနာကိုရုရှားပေါ်အပြစ်ဖို့တာသာဖြစ်တယ်လို့ရုရှားကကြေညာချက်မှာရေးသားထားပါတယ်။ဒီတော့အတွင်းယူကရိန်းနိုင်ငံရဲ့ဗန္ဓာရေးတည်ငြိမ်မှုရှိအောင်လှုပ်ပေးတာဟာအရေးကြီးတဲ့အကြောင်းရုရှားနိုင်ငံကယူကရိန်းနိုင်ငံအပေါ်သဘောထားဆုံးဖြတ်ချက်တွေချတဲ့နေရာမှာဩဇာတက်ရောက်မှုရှိမှာဖြစ်တယ်လို့အမေရိကန်သမ္မတကပြောဆိုပါရယ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကယူကရိန်းနိုင်ငံကိုအမေရိကန်ဒေါ်လာတန်ပေါင်း 18,000 ထုတ်ချေးဖို့ကတိပြုလိုက်ပြီးတဲ့နောက်သမ္မတဥပမာကအီတလီနိုင်ငံရိုမ်မြို့မှာကြာတာပရင်းတွေကပြောဆိုသွားတာပါအမေရိကန်ကွန်ကရစ်ကလည်းလွှတ်တော်အမေရိကန်ကွန်ကရစ်လွှတ်တော်ကလည်းနောက်ထပ်ဒေါ်လာ1,000,000ထုတ်ပေးဖို့အတည်ပြုခဲ့ပါတယ
် The IMF's announcement todaythat it reached a preliminary agreement with Ukraine on a loan program is a major step forward. This significant package of support is going to help Ukraine stabilize its economy.
Ukraine နိုင်ငံအတွက်ချင်းငွေထုတ်ပေးအစီအစဉ်ပနမသဘောတူညီချက်ရရှိပြီးတဲ့ပြီးဖြစ်ကြောင်းဒီကနေ့ကြေညာလိုက်တာပါဒါဟာ Ukraine နိုင်ငံရဲ့ဗန္ဓာရေးတည်ငြိမ်မှုရရှိစေရေးအတွက်အရေးပါတဲ့ထောက်ပံ့ကူညီမှုပေးတာဖြစ်တယ်လို့ Ukraine ပြည်သူတွေရဲ့ရေးရှိလိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့သမ္မတဥပမာကပြောဆိုသွားခဲ့တာပါအီတလီနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်သမ္မတဥပမာကယူကရိန်းနိုင်ငံအတွက်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကလှုပ်ဆောင်ပေးနိုင်တာတွေအရင်းမြစ်တွေအများပြားထောက်ပံ့ပေးမှာဖြစ်တယ်လို့လည်းပြောဆိုပါရယ
်အရှေ့လေပိုင်းဒေသလုံခြုံရေးနဲ့ပတ်သက်လို့သဘောထားကွဲနေတဲ့ကိစ္စတွေကိုဆွေးနွေးဖို့အတွက်ဒီကနေ့ဆာဒီအာရေဗျနိုင်ငံကိုသွားတဲ့အမေရိကန်သမ္မတဘရက်ဥပမာဟာဘရင်အဗ်ဒူလာနဲ့တွေ့ဆုံမှာဖြစ်ပါရယ်စီးရီးယားမှာဖြစ်နေတဲ့ပြည်တွင်းစစ်ကြောင့်ဒေသရင်းဖြစ်နေတဲ့တင်းမာမှုတွေအီရန်အရေး၊အီဂျစ်အရေး၊အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးနဲ့အစွန်းရောက်အကြမ်းဖက်မှုတွေတံပြန်ရေးကိစ္စတွေကိုလည်းဆွေးနွေးကြလိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။သုံးနှစ်ကျော်လာပြီဖြစ်တဲ့စီးရီးယားပြည်တွင်းစစ်ကြောင့်အရှေ့လေပိုင်းမှာသဘောထားတွေကွဲနေပါရယ်။ဘာရှာအယ်အာဆတ်ရဲ့အစိုးရတပ်တွေကိုတိုက်ဖို့အတွက်စီးရီးယားသဘုံတွေကိုလက်နက်တွေပေးမဲ့အစီအစဉ်ကိုအမေရိကန်ကပြီးခဲ့တဲ့နှစ်ကဖျက်လိုက်တဲ့အပေါ်မှာဆာဒီအာရေဗျကဝေဖန်နေပါရယ်။ဆာဒီရဲ့အဓိကရံပက်ဖြစ်တဲ့အီရန်နဲ့အမေရိကန်အစိုးရကစတင်ဆွေးနွေးနေတဲ့အပေါ်မှာလဲဆာဒီအစိုးရကစိုးရိမ်ကြောင်းပြောကြားခဲ့ပါတယ်။နောက်တစ်ခါအီဂျစ်မှာရွေးကောက်ခံအစ္စလာမစ်ခေါင်းဆောင်မိုဟာမက်မော်စီကိုဖြုတ်ချခဲ့တဲ့ကိစ္စကိုသမ္မတဥဘာမာကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးတဲ့နောက်အီဂျစ်ကိစ္စနဲ့ပတ်သက်လို့လဲမနစ်ထဲကစလို့အမေရိကန်နဲ့ဆာဒီကြားမှာသဘောထားကွဲနေပါတယ်။အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးအတွက်ဂျော်ဒန်နိုင်ငံမှာပါလက်စတိုင်းသမ္မတမာဘုတ်အာဘတ်စ်နဲ့ဗုဒ္ဓဟူးနေ့တုန်းကဆွေးနွေးခဲ့တဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းသမ္မတဥဘာမာကိုဆာဒီမှာဒီကနေ့လာရောက်တွေ့ဆုံမှာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့တုန်းကအကျိုးရှိတဲ့ဆွေးနွေးပွဲဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနကဖော်ပြပြောဆိုခဲ့ပါတယ်ရှင်။
တူရကီအစိုးရက YouTube, Internet, စာမျက်နှာကိုပိတ်ပစ်လိုက်တဲ့ဆုံးဖြတ်ချက်ဟာလွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုမှုနဲ့သတင်းရယူပိုင်ခွင့်ကိစ္စတွေကိုအနှောက်အယှက်ဟန်တာလုပ်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကပြစ်တင်ပြောဆိုလိုက်ပါတယ်တူရကီအစိုးရအနေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းပိတ်ပင်လိုက်တဲ့ YouTube နဲ့ Twitter လူမှုကွန်ရက်စာမျက်နှာတွေကိုပြန်ဖွင့်ပေးဖို့ Human Rights Watch အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်
ကျန်နေညနေခင်းသတင်းအစီအစဉ်ကိုဥဆက်မိုးဝီနဲ့မဆုမျက်မုံတို့ကတင်ပြခဲ့တာပါရှင်အခုတော့မြန်မာသတင်းတွေထဲမှာထိတ်တန့်ရောက်နေတဲ့ရခိုင်ပြည်နယ်ကနောက်ဆုံးခြေအနေတွေကိုနားဆင်ရမှာပါမနေ့ကရခိုင်ပြည်နယ်စစ်တွေမြို့မှာနိုင်ငံတကာ NGO ရုံးတွေကိုဒေသခံတွေအကြမ်းဖက်ဖျက်ဆီးခဲ့ပေမဲ့အခုချိန်ထိပြစ်မှုကျူးလွန်ခဲ့တဲ့သူတွေကိုဖမ်းဆီးအရေးယူတာမျိုးတွေမရှိသေးဘူးလို့စစ်တွေတာဝန်ကျရဲအရာရှိတွေက VOE ကိုပြောပါတယ်မင်းကတော့ဒီရဲတပ်ဖွဲ့ကနေမိုးဘော်ကိုတနက်ထောင်ပေါက်ခဲ့တာကြောင့်ကလေးမတအူးထိမှန်ပြီးတော့တေဆုံသွားတာပါနောက်ဆုံးခြေနေကလေးကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမမောင်ကြီးပြောပြပါအောင်ရှင
်ဗိုလ်ဘူးနဲ့ကြာတာရင်းနေကဖြစ်ခဲ့တဲ့စစ်တွေမျိုးက NGO တွေကိုဒေသခံတွေကဝိုင်းဝန်းတိုက်ခဲ့ကြတဲ့နေရာမှာ NGO ရုံးတွေနဲ့ NGO ဝန်ထမ်းတွေနေတဲ့အိမ်တွေအတော်များပျက်စီးသွားခဲ့တာဖြစ်ပါတယ်ဒါမဲ့ပြမှုကျွတ်တဲ့သူတွေကတော့တက်ဆိုင်ရာကတယောက်မှဖမ်းဆီးထိန်းသိမ်းထားနိုင်ခြင်းမရှိသေးသလိုဒီကိစ္စနဲ့ပတ်သက်ပြီးတော့အထက်ကိုတင်ပြထားတယ်လို့စစ်တွေမျိုးနဲ့အမှတ်1 scan ကစကန်မှုဥအောင်မြင့်ကပြောရေးကိုပြောပါတယ
်။အဲ့လိုဖမ်းတာလည်းမရှိဘူး။ဘာလို့ဒီအရောကျွန်တော်တို့လည်းဟိုဘောနောဒီဇာဝင်းချက်တွေပေါ်မှာပေါ်တင်ကြတာလည်းရှိသေးတယ်။ကျွန်တော်တို့ဘလို့တခြားတိကျလုပ်ကြတာတော့မရှိသေးဘူး။
စစ်တွေမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်အခြေအနေကြောင့်ဒီနေ့ထိပုံမှန်144ထုတ်ပြန်ထားပြီးတော့ညနေ6နာရီကနေမနက်6နာရီအထိအပြင်ထွက်ဖို့တင်းကျပ်ထားတယ်လို့လည်းသူကပြောပါတယ်။ညပိုင်းမှာတော့ရဲတပ်ဖွဲ့တွေနဲ့စစ်တပ်ကပါကင်းလက်ပြီးတော့လုံခြုံရေးယူပေးထားတယ်လို့လည်းဦးအောင်မြင့်ကပြောပါတယ်
။ဝမ်ဖို့ဖို့တုတ်တာကိုအဲဝမ်ဖို့ဖို့ကမစစ်ကြောင်ညာချောက်တုတ်ခဲ့တာဆိုတော့ညကျရင်တက်ကလေးပေးတယ်လေ
။စစ်တွေမြို့ထဲမှာရှိနေတဲ့နိုင်ငံသားတွေရဲ့လုံခြုံရေးအခြေအနေတွေကိုရဲတပ်ဖွဲ့ဝင်တွေကအကောက်အွယ်ပေးထားဆဲဖြစ်ပြီးတော့နိုင်ငံသားတော်တော်များများဟာလည်းစစ်တွေကနေရန်ကုန်ကိုပြန်လည်ထွက်ခွာသွားပြီလို့ပြောပါတယ်။ဒီကနေ့မက်စလာ28ရက်နေ့စစ်တွေမြို့နယ်အတွင်းမှာပြိပခါတွေထပ်မံဖြစ်ပွားတာမျိုးမရှိဘဲတည်တည်ငြိမ်ငြိမ်ရှိနေတယ်လို့လည်းစစ်တွေဒေသခံတအူးလည်းဖြစ်ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တအူးလည်းဖြစ်တဲ့ဥအောင်မြတ်ကျော်က VOA ကိုပြောပါတယ
်အဲဒီနေ့တော့ ASC တည်တည်ငြိမ်တော့ဖြစ်တော့ပါပြီညပိုင်းတော့အဲ့လိုပြန်လေ6နာရီ6နာရီဆိုတော့လောက်ဆိုရင်တော့အကုန်လုံးအင်ခေဝင်ပြီးရင်အဲ့လိုမျိုး ASC တွေတိတ်တိတ်ဆိတ်ဆိတ်နဲ့ညတဲ့မှာအဲ့လိုမျိုးဖြစ်နေတာပေါ့အဲမင်းငယ်ချတာတွေတော့ရှိပါလေဟို NGO ဝန်ထမ်းတွေတော့သူ့အတူဟိုကီလိုတော့ပြန်တော့ကြတယ်ဟိုသူ့တွေဟိုတွေကတော့သူ့အတူရှိနေကြပါလေမြို့ထဲမှာလည်းအဲ့လိုမျိုးဟိုသူ့စနစ်သူ့ဟိုတွေကတော့တောနေလာနေကြတာတော့တွေ့ရပါလေ
ဒီကိမ်းပြည်နယ်စစ်တွေမြို့မှာအခြေစိုက်တဲ့မာတီဇာနိုင်ငံသား NGO ကနိုင်ငံသားတူကနေတာသနာအလံကိုမဖွဲ့မရပြုလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာစစ်တွေက NGO ရုံးတွေနဲ့ NGO ဝန်ထမ်းတွေနေတဲ့အိမ်တွေကိုပါစစ်တွေဒေသခံတချို့ကဗိုလ်တပ်ဘူးနဲ့ညနေပိုင်းကစပြီးတော့ဝိုင်းဝန်းတိုက်ခိုက်ဖျက်ဆီးမှုတွေလုပ်ခဲ့တာပါပြိပခါတွေဖြစ်ခဲ့တဲ့ဗိုလ်တပ်ဘူးနဲ့တုန်းကရက်တပ်ဖွဲ့ဝင်တွေကပြိပခါဖြစ်ရှင်းမှုနဲ့လူစုခွဲဖို့စ조사ရင်းမိုးဘော်ထောင်ပစ်ခဲ့တဲ့တနက်ကြီးစံကြောင့်ဆယ်နှစ်အရွယ်မိန်းကလေးတူတည်ဆုံးခဲ့တယ်လို့လည်းစကမ်းမှုဦးအောင်မြင့်ကအတည်ပြုပြောဆိုပါတယ
်ဒီကတည်းကရတာကဟိုလိုကြီးမရှိပါဘူးဟိုဒါပေမဲ့အဲ့လိုပေါ့ဆိုဖဲဆန်ဂိုတောင်ဖက်တွေမှာဟို WFB ရာဂျင်းရောက်စတဲ့ရကောက်ဖက်မှာ WFB ဆန်ဂိုတောင်ကိုဒီနေ့ပေါက်ပြတ်တာရှိတယ်အဲ့ဒါမှနင်းနေတော့ဟိုဒီရေးတယ်နဲ့ဟိုကျွန်တော်တို့ဒီဟိုအတက်ကနေပူပေါင်းလို့နင်းနေအကွေလာရခြေနေတာပြတော့လူတွေလည်းထိတော့မယ်အဲအဲ့မှာလည်းနည်းနည်းဟောဘုန်းဒီအပေါ်ထောင်ပြစ်ဗာညာနည်းနည်းလှုပ်လို့ရတယ်အဲဟုတ်ကဲ့အဲ့မှာတော့ကောင်မလေးတယောက်နည်းနည်းဖြီးသွားလို့သုံးသွားတယ်ဟုတ်တယ်ကလေးမလေ
းရခိုင်ဒေသအခြေစိုက်မာတီဇာအပါဝင် NGO တချို့ဟာမွတ်စလင်ဘာသာဝင်တွေကိုဗက်လိုက်မှုရှိတယ်ဆိုပြီးတော့ရခိုင်ပြည်နယ်ကထွက်ခွာသွားဖို့ရခိုင်လူထုတချို့ကဇန်နာပြတောင်းဆိုခဲ့ပါတယ်ရခိုင်ပြည်နယ်ပေါတော့မှာရှိတဲ့စင်တက်မော်ဒုက္ခသည်စခန်းအတွင်းကလူတွေနဲ့ဒေသခံတွေအကြမ်းမှာမနစ်ကနိုဝင်ဘာလကဖြစ်ပွားခဲ့တဲ့ပြိပခတ်မှာဒဏ်ရာရတဲ့သူတွေကိုခွဲခြားဆက်ဆံတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာ NGO တွေကိုဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့တဲ့အတွက်အဲ့ဒီဒေသကထွက်ခွာသွားရတဲ့ NGO ဖွဲ့၃ဖွဲ့ထဲမှာမာတီဇာဖွဲ့လည်းပါဝင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော်ကိုအောင်ရဲမမမရှင်တတိယနေ့မှာကြားခဲ့တဲ့အတိုင်းအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းကဝန်ထမ်းအတော်များများကိုသူတို့လုံခြုံရေးအတွက်မိခင်ဌာနတွေကရန်ကုန်ကိုပြန်လည်ခေါ်ယူခဲ့ကြတယ်ဆိုတော့ဒီရန်ကုန်ရုံးခွဲကစုံစမ်းမေးမြန်းထားတဲ့ကိုသားညူရေအကြောင်းစုံကိုပြောပြပေးပါအောင်ရှင
်စစ်တွေမှာရုံးခွဲတွေဖွင့်ထားကြတဲ့ ICRC အပြည်ဆိုင်ရာချက်ချင်းဤအသင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ WFP ကမ္ဘာစန္ဒေခါဖွဲ့ဒီစတဲ့ကုလသမဂ္ဂရဲ့ agency တွေနဲ့ အခြားဆူရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကရုံးတွေဝန်ထမ်းတွေအိမ်တွေနဲ့ဂူဒေါင်တွေကိုမနေ့တုန်းကယာနဲ့ချီတဲ့လူအုပ်ကနေပြီးတော့ဝိုင်းဝန်းတိုက်ခိုက်ဖျက်ဆီးမှုတွေဖြစ်ခဲ့တာပါလူမျိုးရေးတပ်ဖွဲ့တွေကနေပြီးတော့အဲ့ဒီမှာရှိတဲ့ဝန်ထမ်းတွေကိုဘေးလွတ်ရာရွှေ့ပေးခဲ့ရပြီးတဲ့နောက်ဒီကနေ့မှာတော့ဆူရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝန်ထမ်းအတော်များများကိုလေး20နဲ့ရန်ကုန်ကိုရွှေ့ပြောင်းခေါ်ယူခဲ့ရပါတယ်နိုင်ငံခြားသားဝန်ထမ်းတွေပါဝင်တယ်လို့ပဲမြန်မာဝန်ထမ်းတွေလည်းပါပါတယ်ရန်ကုန်ကိုပြန်လဲခေါ်ယူလာတဲ့အထဲ ICRC ဝန်ထမ်းတွေလည်းပါဝင်တယ်လို့ ICRC ရန်ကုန်ရုံးကဆက်သွယ်ညှိနှိုင်းမှု Michael O'Brien က view ကိုပြောပါတယ
် The ICRC staff happily are all safe a number of them
ICRC ဝန်ထမ်းအားလုံးလုံခြုံပေးကင်းစွာရှိနေပါတယ်ဝန်ထမ်းတော်များများကိုဒီကနေ့ကျွန်တော်တို့ရန်ကုန်ကိုပြန်ခေါ်ထားပါတယ်ဒါပေမဲ့အဲ့ဒီကလုပ်ငန်းတွေကိုအခုချိန်မှာယာယီရပ်နားထားပေးမယ်လို့လည်းအချို့ဝန်ထမ်းတွေကိုတော့စစ်တွေမှာဆက်ထားပါမယ်ဝန်ထမ်းတွေလုံခြုံပေးကင်းစွာနဲ့လူသားချင်းစာနာမှုအကူအညီတွေဖြစ်နိုင်သမျှမြန်မြန်ပြန်စတင်ဖို့အတွက်ဖြစ်ပါတယ်
လုံချုံရေးရရန်ကုန်ကိုဒီကနေ့ရွှေပြောင်းခေါ်ယူလိုက်သူအားလုံးဟာအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝန်ထမ်းတွေဖြစ်ကြပြီးတော့ကုလသမဂ္ဂဝန်ထမ်းတွေတော့မပါသေးပါဘူး။ဒါပေမဲ့လည်းမကြခင်ရပိုင်းအတွက်မှာကုလသမဂ္ဂဝန်ထမ်းတွေကိုလည်းရန်ကုန်ကိုခေါ်ယူဖို့ရှိပါတယ်လို့ကုလသမဂ္ဂရန်ကုန်ရုံးတာဝန်ရှိသူတူကပြောပါတယ်။ကုလသမဂ္ဂဝန်ထမ်းအများစုကတော့အခုဒီစစ်တွေဟိုတယ်မှာထားပြီးတော့အာဏာပိုင်တွေဘက်ကလုံချုံရေးတိုးမြှင့်ယူပေးထားပါတယ်။တကောင်စင်းကောက်ခံမှုမတိုင်ခင်မှာရခိုင်ပြည်နယ်အတွင်းကလုပ်ငန်းအတော်များများကိုယာယီရှော့ချထားတာမို့လို့အခုဒီဖြစ်တဲ့အခြေအနေကြောင့်တော့လုပ်ငန်းတွေပေါ်မှာတိတိတသာတက်ရောက်ထိခိုက်မှုတော့မရှိလောက်ဘူးလို့ကုလသမဂ္ဂတာဝန်ရှိသူက VOA ကိုပြောပါရယ်အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကတော့သူတို့ရဲ့လုပ်ငန်းတွေအားလုံးကိုယာယီရဆိုင်ထားပါရယ်ဒီထဲမှာတော့ ICRC လည်းပါဝင်တယ်လို့ ICRC ရန်ကုန်ရုံးက Michael O'Brien ကပြောပါရယ
် Well the activities are on hold at the moment
ဟုတ်ပါတယ်အဲ့ဒီမှာရှိတဲ့အခြေအနေတွေရှင်းရှင်းလင်းလင်းဖြစ်သွားတဲ့အထိပေါ့လက်တလုံးမှာတော့လုပ်ငန်းတွေရပ်ထားပါတယ်ဒါဟာယာယီသဘောရပ်ထားတဲ့သဘောပါဒီနေ့အထိတော့စစ်တွေအခြေအနေကလုံခြုံရေးအရရှင်းရှင်းလင်းလင်းမဖြစ်သေးပါဘူးလုံခြုံရေးအခြေအနေကောင်းလာတာနဲ့လုပ်ငန်းတွေပြန်ဆနိုင်မှုဝန်ထမ်းအချို့တော့အဲ့ဒီမှာရှိပါလိမ့်မယ
်ရခိုင်ပြည်နယ်အတွင်းမှာလူမျိုးရေးဘာသာရေးအထိကယုံတွေဒီပြီးခဲ့တဲ့နှစ်တွေအတွင်းကလေးကရှိခဲ့တာမဟုတ်လို့အနောက်နိုင်ငံကြီးတွေဖြစ်ကြတဲ့ American ပြည်တော်စုရော Britain ကပါသူရဲ့နိုင်ငံသားတွေကိုငပလီကလွဲပြီးတော့ရခိုင်ပြည်နယ်ဒေသတစ်ခုလုံးမှာမလူအပ်ဖဲတောလာမှုတွေမလုပ်ဖို့ဆိုပြီးတော့ခီးသွွားအကြံပြုချက်အရင်ကတည်းကထုတ်ပြန်ထားတာပါအခုဒီစစ်တွေကိစ္စထပ်ပြစ်တော့ဒီအခြေအနေကိုဒီခီးသွွားအကြံပြုချက်ထဲမှာထပ်မံထည့်သွင်းသတိပေးထားတယ်လို့ရန်ကုန်မြို့ဗြိတိန်တန်ယုံပြောခဲ့ရသူဂျိုးဖစ်ရှာက view ကိုပြောပါတယ
် Well we have updated our travel advice to reflect
စစ်တွေမှာဖြစ်ပျက်ခဲ့တဲ့အခြေအနေပေါ်မူတည်ပြီးခီးသွွားလာမှုအကြံပြုချက်မှာတည်င်းအချက်လက်တွေထပ်ထည့်ထားတာပါငပလီအပန်းဖြစ်စကန်ကလွဲပြီးရခိုင်ပြည်နယ်ဒေသတစ်ခုလုံးကိုမဖြစ်မနေကလွဲလို့ခီးသွွားလာမှုမလုပ်ဖို့အကြံပြုထားပါတယ်ဒါကအရင်ဒီမတိုင်ခင်ကတည်းကခီးသွွားအကြံပြုချက်ဆိုပေမဲ့အခုစစ်တွေကဖြစ်ရတွေကိုအချက်လက်တွေနဲ့အတူထပ်ဖြည့်ထားပါတယ်
ကုလသမဂ္ဂအေဂျင်စီယုံတွေနဲ့ NGO ယုံတွေကိုခုလိုမျိုးတိုက်ခိုက်ဖျက်ဆီးမှုတွေကြောင့်တော့အခြားဝန်ထမ်းတွေနိုင်ငံသားတွေထိခိုက်ဒဏ်ရာရမှုတော့မရှိခဲ့ပါဘူးဒါပေမဲ့လည်းဒီဖျက်ဆီးတဲ့လူအုပ်ကိုလုံခြုံရေးတပ်ကနေပြီးတော့ပြစ်ခတ်နှိမ်နင်းတဲ့နေရာမှာတော့အသက်17နှစ်အရွယ်ကလေးမတူတရတ်ဒဏ်ရာနဲ့တည်ဆုံခဲ့ရပါတယ်ကုလသမဂ္ဂဘက်ကတော့သူတို့ဘက်ကအပျက်စီးတွေကိုစစ်စစ်နေတော့မဲ့ရှိပြီးတော့အချင်းတွေကိုလည်းအကဲခတ်နေတော့မဲ့လို့ဆိုပါတယ်ဒီနေ့မှာအချင်းတွေတည်ငြိမ်မှုရှိတယ်လို့ဆိုပေမဲ့တစုံလုံးကိုတော့အကဲဖြတ်ဖို့ခက်နေတော့မဲ့လို့ကုလသမဂ္ဂရန်ကုန်ရုံးတာဝန်ရှိသူတူကပြောပါတယ်အခုဒီဖြစ်ရတဲ့ပတ်သက်လို့တော့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်ဆိုပြီးတော့မြန်မာအစိုးရဘက်ကကြေညာထားပါတယ်ဒီအတွက်လဲကာကွယ်ဝန်ကြီးဌာနကဗိုလ်ချုပ်ကြီးလှထေဝင်ဒုတိယဗိုလ်ချုပ်ကြီးလှမင်းနောက်နေဆက်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်မမောင်အောင်တော့ပြည်ထောင်ဝန်ကြီးဗိုလ်မှုချုပ်ကျော်ကျော်ထွန်းတို့ဟာဒီကနေ့ပဲစစ်တွေမြို့ကိုရောက်ရှိလာကြတယ်လို့လည်းသိရပါတယ်ခင်ဗျာ
သောရရှိမြတ်ခင်ဗျာအခုအချိန်ဟာမြန်မာနိုင်ငံရဲ့သမိုင်းစဉ်မှာအကောင်းဆုံးနဲ့အရေးကြီးဆုံးအချိန်အခါကိုရောက်နေပြီလို့နိုင်ငံတော်သမ္မတဦးသိန်းစင်ကတာဝန်ထမ်းဆောင်မှုစက်တန်၃နှစ်ပြည့်မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်ဒီမိန့်ခွန်းဟာနိုင်ငံတော်ရဲ့အခြေအနေမှန်ကိုထင်ဟပ်တယ်လို့သောရရှင်တွေထင်ကြပါသလားဒီမိန့်ခွန်းနဲ့ပတ်သက်တဲ့သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်စနေညတရိုက်လေဆိုင်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
VOA မြန်မာပိုင်းရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်။ အခုလိုဒီရခိုင်ပြည်နယ်ကအရေးပေါ်အခြေအနေတွေကြောင့်ကုလသမဂ္ဂအတူရွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် VJ နမ်ဘီယာရဲ့မြန်မာနိုင်ငံခီးစဉ်တွေမှာအပြောင်းလဲတွေဖြစ်ခဲ့ပါတယ်လိုက်စာမျိုးကိုတွားရောက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIU ကဗဟိုကော်မတီဝင်တွေနဲ့တွေ့ဆုံမဲ့အစီအစဉ်ကိုဟိုဖြတ်သိမ်းလိုက်တယ်လို့ဒီကချင်ငင်းချမ်းရေးအကျိုးဆောင်တအူက VOE ကိုပြောပါတယ် VOE မြန်မာပိုင်းရဲ့တင်ဒင်းတော့ကိုမိုးစောကအကြောင်းစုံကိုပြောပြမှာပါရှင
်ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နမ်ဘီယာဟာဒီလ29ရက်နေ့မှာကချင်ပြည်နယ်ကကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်ကိုတွားရောက်ဖို့အတွက်20ရက်နေ့ကတည်းက KIU ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ Technical Advisory Team ကိုအကြောင်းကြားထားခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီကနေ့မှာတော့ဒီစီစဉ်ကိုဖျက်သိမ်းလိုက်တယ်လို့ PCG ကကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးအင်ရှန်ဆန်အောင်ကအခုလိုပြောပါတယ်
။အဲငါကတော့ဒီနေ့ရောက်မယ်ပြောတော့ပဲဒါမှမဟုတ်အခုမတော်ဖြစ်တော့ဘူးလို့သိရပါတယ်ကွာ။ရခိုင်ဘက်ကိုသွားမှန်တခြားတော့ခီးစဉ်ကအချိန်ပြဘူးလို့ပြောတယ
်ဒီတကြိမ်လိုက်စားကိုမတော်ရောက်နိုင်ပေမဲ့ KIO ခေါင်းဆောင်တချို့နဲ့တော့ထိုင်းနိုင်ငံမှာတွေ့ဆုံဖို့ရှိတယ်လို့လည်းပြောပါတယ်
။အရင်စီစဉ်ကတော့ဒီမှာရောက်တာနဲ့ဒီကတက်ကနီကယ်ချင်းနဲ့တွေ့ဒီနယ်ဆွေရနဲ့တွေ့ပြီးရင်သူကလေဆာကိုသွားမယ်မနေ့ကျန်ကိုလေဆာကိုသွားမယ်နေ့ချင်းပြန်မော်မနေ့စိုးစိုးကိုသွားညနေတန်းလာမော် IDV scan လေးသွားမယ်ပြီးကေအိုဘူကွန်တီဝင်လေတွေ့မယ်ဆိုညသူတို့အဲ့လိုစစ်စင်ထားတယ်လို့သိရတယ်ဒါပေမဲ့ဟိုခီးစင်ကကြက်သွားတဲ့အတွက်ဒီတစ်ခေါက်တော့တောချစ်တော့ဘူးအဲဒီစားကိုချင်းမိုင်မှာရှိတဲ့ဗိုလ်ချုပ်ကမော်တော်နဲ့တွေ့မယ်လို့ကျွန်တော်ပြောတန်ကြပါတယ်
ဒီတရင်နဲ့ပတ်သက်ပြီး KIO လုပ်ငန်းညှိနှိုင်းအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူး။ VJ နမ်ဘီယာဟာ2013ခုနှစ်ဩဂုတ်လကုန်ပိုင်းကလိုင်စာမျိုးကိုပထမဆုံးအကြိမ်တွားရောက်ခဲ့ပြီးအဲ့ဒီအချိန်ကတော့ KIO ဗဟိုကော်မတီနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့လိုင်စာမျိုးအနီးက JN စစ်ဆောင်စခန်းကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ဒီခီးစဉ်မှာမြစ်ကြီးနားနဲ့ဝိုင်းမော်မျိုးကစစ်ဆောင်စခန်းတွေကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်။ KIO နဲ့မြန်မာအစိုးရတပ်ဖွဲ့တွေကြတိုက်ပွဲတွေပြန်လည်စတင်ခဲ့တာဟာအခုဆိုရင်နှစ်နီးပါးရှိလာပြီဖြစ်ပြီးဒီကနေ့ထိလည်းတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။လာမယ့်လအတွင်းမှာတော့ KIO ပါဝင်ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုင်းနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT နဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာတပြည်လုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးဖို့အတွက်တွဲဆုံဆွေးနွေးဖို့ရှိနေပါတယ်။ဗီဂျေးနမ်ဘီယာရဲ့ခီးစဉ်နဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရအဖွဲ့ကိုဆက်သွယ်ရမှာတော့တစုံတရာအကြောင်းကြားလာတာမရှိသေးကြောင်းပြည်နယ်အစိုးရယုံကတာဝန်ရှိသူတဦးကပြောဆိုခဲ့တယ်လို့ရန်ကုန်အခြေစိုက်ကုလသမဂ္ဂယုံကိုဆက်သွယ်ရမှာလဲဖုန်းခေါ်ဆိုလို့မရခဲ့ပါဘူး
။ VOE သတင်းတောက်ကိုမိုးစောပါရှင်။အခုတော့မန္တလေးမြို့ကအဖမ်းဆီးသတင်းကိုတင်ပြမှာပါ။အစိုးရကနေပြီးတော့မီတာကတိုးမြင့်ကောက်ခံတော့မယ်လို့ဆိုတာကြောင့်မန္တလေးနဲ့ရန်ကုန်မြို့တွေမှာဆန္ဒပြနေကြပါတယ်။28ရက်နေ့ကတော့မန္တလေးမြို့မှာဆန္ဒထုတ်ဖော်တဲ့သူ၄ဦးကိုဒီရဲအင်အား100ကျော်လောက်နဲ့ဖမ်းဆီးပြီးတော့ပုံမှ18နှစ်တရားစွဲဆိုလိုက်ပါတယ်။အပြည့်စုံကိုတော့ထိုင်းချေဆိုင်သတင်းတောက်မအေးမာကပြောပြမှာပါရှင်။
2014ခုနှစ်ဧပြီလ10ရက်နေ့ကနေစတင်ပြီးမီတာကတိုးမြင့်ကောက်ခံမှာကိုလက်မခံတဲ့ပြည်သူတွေနဲ့တက်ကြွလှုပ်ရှားသူတွေဟာဒီအပိုင်းအတွင်းမှာပဲမန္တလေးနဲ့ရန်ကုန်မြို့တွေမှာဖျောင်းနိုင်ပြီးထွန်ပြီးဆန္ဒပြခဲ့ကြတာပါမနေ့ညကတော့မန္တလေးမြို့ကဆန္ဒပြသူတွေကိုရဲအင်အား100လောက်နဲ့ဖမ်းဆီးမှုလုပ်ခဲ့ပါတယ်မင်းညကဆန္ဒပြသူတွေကိုဖမ်းဆီးခဲ့ရမှာတော့ရဲအင်အားတွေနဲ့တုံးပြီးအတင်းအကျပ်ဖမ်းဆီးမှုတွေလုပ်ခဲ့တဲ့အကြောင်းဆန္ဒပြရမှာပါဝင်သူတူဦးကပြောပြပါဗျ
။ဆော့ပြကရှိသေးတယ်။သူကရောင်းရဆလောက်ရှိသေးတယ်။စစုကရှိသေးတယ်။သူကအင်အား100ကျော်လေးရှိရ။သူကဂျူလီဆောင်နေကြတာ။အာစ9မိနစ်လောက်ပဲရှိသေးဗမာမလုပ်လို့ရအောင်။စထုံးကရှိသေးတယ်တဲကရှိသေးတယ်။တဲတဲ့ချင်းသူကအကုန်လုံးဝိုင်းဝိုင်းလာတယ်သူက။ဝိုင်းပြီးတော့အဲဆွဲလာတာပဲ။မတရားတင်တဲ့ကားပေါ်ကိုဆွတ်တင်တာ။အချုပ်ကားတွေရောပါတယ်။တင်သွားတာတော့ဒိုင်နာနဲ့တင်သွားတာပေါ့နော်။တိုင်းနာဝတင်သွားတာအင်းရတော့မရတယ
်ဆန္ဒပြသူတွေရဲ့ကြွေးကြော်တဲ့နေကတော့စီမံခန့်ခွဲမှုညံဖြစ်တဲ့ပြည်တော်စုအစိုးရပြည်သူနဲ့ပြည်သူဝန်ထမ်းတွေပေါ်မှာစာနာစိတ်မရှိတဲ့အစိုးရလျှက်စစ်မီတိုးမြင့်ကောက်ခံခြင်းကိုအလိုမရှိဆိုတာတွေဖြစ်ပါတယ်လျှက်စစ်မီအပြည့်ဝရရှိရေးကိုလည်းတောင်းဆိုထားပါတယ်မတ်လ28ရက်နေ့နေ့လယ်ပိုင်းမှာတော့မန္တလေးမြို့ချင်းရဲတာဆန်တရားရုံးမှာပဲရုံးထုတ်ပြီးတော့ပုံမှန်18နဲ့အမှုဆွဲဆိုသွားခဲ့တယ်ဆိုပြီးဖမ်းဆီးခံထားရတဲ့ကိုသိအောင်မြင့်ရဲ့အကိုဖြစ်သူကပြောပြပါတယ်
အဲသူတို့အခုလောဆယ်ဦးဘူတောင်ကြီးကျုံပါဘောခင်ဗျာ။ညာဆော့ခေါ်ရဲအဲ့အမတ်ရှိရဲစကားမှာပဲထားတယ်။မင်းကမှဟိုဟာတနအီဝဲလောက်ကြာမှာတရားရုံးကိုပို့တာပါနော်။တရားရုံးရောက်မှဆွဲချက်တင်တာခင်ဗျာ။ချားဥစားဆန်တရားရုံးပါပဲ။အဟမ်းဘာရှိနေမှမရှိဘူးတရားကြီးဆွဲ။ဟမ်။တရားဆွဲတဲ့အခါသူတို့အာမခံယူဖို့ပြောတယ်တရားကြီးက 阿妈干有过，然后就另外阿妈干没有在教过。哎，那我这方面就是把这个你宝马这些部没有几台车，就另外都不是阿妈干没有在教，哎，就是特别话嘛。你妈没问好个，没问好个呢，就话爷爷啊，各种地下有嘛，各种都在老差他的，差他了，不如嘛问都没好，哎。我都没有呢，都哎，宝马呗，哎，底下最近呢，跟他说的不，宝马车现在没有到，说啦的不，哎，底下说阿玛干有没有，阿拉没的，哎，然后我看到是不不，这要没熬药的车嘛，像标标的，说来来还就阿玛干有的，都也够少了哦，没有，嗯。
မြန်မာနိုင်ငံမှာနေ့စဉ်နဲ့မျှလယ်သမားအလုပ်သမားလူမျိုးရေးဘာသာရေးနိုင်ငံရေးရာဆန္ဒပြမှုတွေရှိနေပေမဲ့လက်မရောင်းတောင်အရေးနဲ့လျှက်စစ်မီးကတုံးမြင့်ရေးကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုတော့အင်အားသုံးပြီးဖြေရှင်းတာကိုတွေ့ရပါတယ်။လျှက်စစ်မီတာကဈေးနှုန်းတွေကိုတုံးမြင့်ကောက်ခံဖို့အတွက်ပြီးခဲ့တဲ့အနှစ်ကတည်းကအစိုးရကစီစဉ်ခဲ့ပေမဲ့ပြည်သူတွေရဲ့ဝေဖန်မှုတွေပြည်သူတွေအများစုစုပေါင်းပြီးတော့ဖျောက်နိုင်မီးတွေထွန်းကာဆန္ဒပြမှုတွေများလာတဲ့အတွက်မီတာကတိုးတဲ့အစီအစဉ်ကိုယာယီရွှေ့ဆိုင်းခဲ့တာပါ။အခုခါမှာတော့လျှက်စစ်မီတာကတိုးမြင့်ကောက်ခံမှုကိုအေဘီလာမှာစတင်နိုင်ဖို့အတွက်ပြည်သူ့လွှတ်တော်မှလည်းအတည်ပြုချက်ကိုရယူထားပြီးဖြစ်ပါတယ်။မီတာယူနစ်အနည်းများသုံးဆမှုပေါ်မူတည်ပြီးမီတာတစ်ယူနစ်ကိုကောက်ခံမှုတွေမတူညီတဲ့အတွက်လည်းအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်တွေကိုသာထိခိုက်နိုင်ပြီးအကြီးစားခရိုနီလုပ်ငန်းရှင်တွေအတွက်ကတော့တည်ရမှုသိမ့်မရှိနိုင်ဘူးဆိုပြီးလုပ်ငန်းရှင်တချို့ကတော့ဝေဖန်နေကြပါတယ်။လုပ်ငန်းရှင်တွေကတော့မီတာကတိုးလာတဲ့အပေါ်မှာသူတို့ရဲ့ကုန်ထုတ်လုပ်မှုတွေဈေးကြီးသွားနိုင်ပြီးစားသုံးသူပြည်သူလူထုအတွက်ပုံမှန်အချက်တဲတွေတွေ့လာနိုင်တယ်လို့လည်းပြောပြကြပါတယ်ရှင်
။ VOA သတင်းတောက်မအေးမှာပါရှင်။ဒီကနေ့ညပိုင်းမှာထုတ်လွှင့်မယ့်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတစုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။ကျမတို့ VOA မြန်မာပိုင်းကနေနေ့စဉ်ဒီရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကနေပြီးတော့သတင်းတွေထုတ်လွှင့်နေပါတယ်။ဒီအစီအစဉ်တွေနဲ့ပတ်သက်လို့ကျမတို့ကိုဝေဖန်အကြံပေးမယ်ဆိုရင်အမြန်ဆုံးရောက်နိုင်တဲ့ဤကတော့အင်တာနက်အီးမေးလ်နဲ့ဖြစ်ပါတယ်။လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြမှာပါရှင်။
ရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့နိုင်ငံတကာ NGO အဖွဲ့တွေရဲ့ရုံးတွေအနေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရဲနဲ့စစ်တပ်ဖွဲ့ဝင်တွေဟာလမ်းမတွေပေါ်မှာကင်းလှည့်နေကြပါတယ်။အခုချိန်ထိတော့ပြစ်မှုကျူးလွန်တဲ့သူတွေကိုဖမ်းဆီးအရေးယူတာမျိုးမရှိသေးဘူးလို့စစ်တွေမြို့ရဲတပ်ဖွဲ့ကပြောပါတယ်။ဗိုလ်ရုံးနဲ့မှာအခင်းဖြစ်ပွားချိန်မှာရဲတပ်ဖွဲ့ကမိုးဘော်ကိုတနတ်ထောင်ပစ်ခဲ့ရမှာမင်းကလေးငယ်တူတနတ်ထိမှန်ပြီးတော့တေဆုံးသွားတယ်လို့လည်းရဲကပြောပါတယ်စစ်တမျိုးမှာပုံမှန်144ထုတ်ပြန်ထားပြီးတော့ညနေ6နာရီကနေမနေ့6နာရီထိအပြင်မထွက်ဖို့အမိန့်ထုတ်ထားတယ်လို့ဆိုပါတယ်ဒီကနေ့တောက်ကြနေမှာတော့အခြေအနေတွေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့စစ်တွေဒေတာကန်တွေကပြောပါတယ်ပျောက်ဆုံးနေစဲမလေးရှားလေကြောင်းလိုင်းလေရင်ကိုအိန္ဒိယသမုဒ္ဒရာရဲ့မြောက်ဖက်ရွှေ့ပြီးတော့ရှားဖွေနေရာမှာအရာဝတ္ထုတွေဩစတြေးလျလေရင်ပေါ်ကနေတွေ့ရှိခဲ့ပါတယ်ပတ်မျိုးရဲ့အနောက်ဖက်မိုင်1200လောက်ကအစ်စ်ပြောင်းပြီးတော့ရှာတဲ့နေရာမှာအရာဝတ္ထုတွေကို Orion ကင်းတောက်လေယာဉ်ပေါ်ကနေတွေ့ရှိခဲ့တယ်လို့ Australia ရေကြောင်းလုံခြုံရေးအာဏာပိုင်တွေကပြောဆိုပါတယ်။ကိုရီးယားစစ်ပွဲကာလတုန်းကတည်ဆုံခဲ့ရတဲ့ရာနဲ့ချီတဲ့တရုတ်စစ်သားတွေရဲ့ရုပ်ကြွင်းတွေကိုတရုတ်နိုင်ငံကပို့ဆောင်ပေးလိုက်ပြီးဖြစ်ပါတယ်။400ကျော်ရှိတဲ့တရုတ်စစ်တပ်ဝင်နှန်းစစ်သားတွေရဲ့ရုပ်ကြွင်းတွေကိုတရားဝင်လွှဲပြောင်းတဲ့အခမ်းအနားကိုတောက်ကြနေတောင်ကိုရီးယားနိုင်ငံအင်ချွန်းနိုင်ငံကလေစိတ်မှကျင်းပခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုဥဆက်မိုးဝေကပြောပြသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မက်ခင်ဖြူထွေးပါ။အင်ဂျင်နီယာကတော့ Glenn Foner Kilio ဖြစ်ပါတယ်။ VOE မြန်မာပိုင်းကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။သောရရှင်ပြည်သူပြည်သားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.